ဤရက်နိုင်ငံမိုးဆူးမျိုးကို IS သွေးကြော်ရေးလက်ထက်ကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့ဤရက်တပ်ဖွဲ့တွေဟာဒီနေ့ရာသီဥတုဆိုးဝါးနေတာကြောင့်ရှေ့ဆက်ဖို့ခက်ခဲရှိနေတယ်လို့မြို့သိမ်းတိုက်ပွဲပုံမပြင်းထန်လာနေတာနဲ့အမျှရက်သားပြည်သူတွေရဲ့လုံခြုံရေးအကြီးကျယ်စွန့်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တခုကလည်းသိပေးပြောဆိုလိုက်ပါတယ်အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတသန်းနှသိမ်းရဲ့ဘဝတွေထိခိုက်နိုင်တဲ့အန္တရာယ်ကြုံနေရပြီးတော့ဤရက်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒီဒုက္ခသည်ဆိုင်ရာနော်ဝေကောင်စီက Wolfgang Grassmann ကပြောပါတယ်။မျိုးရင်းကနေရက်သားထောင်ပေါင်းများစွာထွက်ပြေးနေကြတယ်လို့ဆောင်းပြောင်းပစ်ခတ်တာတွေနဲ့ဖောက်ခွဲတိုက်ခိုက်တာတွေကြောင့်သေဆုံးသူများပြားရှိခဲ့ပြီးဖြစ်တယ်လို့လည်းဒီဖွဲ့ကပြောပါတယ်။မျိုးရင်းမှာရှိတဲ့သူတွေအတွက်အစားအစာရေးနဲ့ဆေးဝါးအကူအညီတွေကလိုအပ်နေသေးပါ။ဒါပေမဲ့လက်ရှိတိုက်ပွဲတွေကြောင့်လိုအပ်နေတဲ့အကူအညီတွေနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေဖြန့်ဝေပေးရမှာအခက်အခဲတွေရှိလာတာကြောင့်အခြေအနေကပိုပြီးတော့ဆိုးလာနိုင်ပါတယ်။ဤရနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုးဆူကိုအားရစစ်သွေးကြွတွေကနှစ်နှစ်ကျော်ကြာတိမ့်ပိုက်ထားခဲ့ပြီးတဲ့နောက်အခုဒီမြို့ကိုပြန်လည်သိမ်းယူဖို့ဤရက်တပ်ဖွဲ့တွေကထိုးစစ်ဆင်နေတာမှတရင်းနှစ်ပတ်ကျော်ကြာလာခဲ့ပြီးတဲ့နောက်မှာတော့မနေ့ကဒီအင်္ဂါနေ့မှာဤရက်ထုတပ်ဖွဲ့တွေဟာမြို့ရင်းကိုစတင်ဝင်ရောက်နိုင်ခဲ့ပါတယ်ရှင်။